နေပြည်တော်မှာဒီကနေ့မြန်မာအစိုးရနဲ့ NCA အပြည့်ရဲ့လက်မှတ်ထိုးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေငြိမ်းချမ်းရေးအတွက်တွေ့ဆုံဆွေးနွေးနေချိန်မှာပဲ NCA အပြည့်ရဲ့လက်မှတ်မထိုးနိုင်သေးတဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်အေအေနဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေကအပြင်းထန်ဖြစ်ပွားနေစေဖြစ်ပါတယ်ဒီကနေ့မနက်ပိုင်းမှာတော့ရခိုင်ပြည်နယ်ပူရီတောင်မြို့နယ်ကြောက်ရွ
ုံးပါကွယ်မှုကြောင့်ကျောင်းဆရာတို့ပါဝင်ကျောင်းသားကလေးငယ်များပြားထိခိုက်ဒေဆုံးခဲ့တယ်လို့ထိတ်တုပေါက်ကျေးရွာအုပ်ချုပ်ရေးဖွဲ့ဝင်တို့ကပြောပါတယ
်ဘုံကူရကဆလာရီကုလမာဝကလေးငယ်နဲ့ဝါကျောင်းဆရာတယောနဲ့တို့တောင်းကြတော့မန်တော့မန်တော့တဲ့လို့ဆရာအားရတယ်ဆရာရောမဆောရဒရရလို့ဆူဆောရ
အသက်25နှစ်အရွယ်ကျောင်းဆရာဖြစ်သူအလီကူဟတ်ကကလေးငယ်တွေနဲ့အတူတောင်ပေါ်ကိုထင်းရှားစင်မှာပောက်ကွဲမှုဖြစ်ပွားခဲ့တယ်လို့လည်းပြောပါတယ်။ဒီမင်းနဲ့ဘုံပောက်ကွဲမှုကြောင့်ကလေးငယ်၄ဦးသေဆုံးသွားပြီးကျောင်းဆရာသူအပါဝင်၆ဦးကတော့ဗုဒ္ဓတောင်ဆေးရုံမှာစေဝါကူသနေရတယ်လို့ဗုဒ္ဓတောင်မဲဆန္ဒနယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဥမောင်ကျော်စံကပြောပါတယ်။သမတော်သတင်းမှပြန်ကြားရေးဖွဲ့တွင်မူဘုံမှုချုပ်စော်မင်းထွန်းကတော့ဒီမိုင်းဟာအေးအေးရခိုင်လက်နက်ကန်ဖွဲ့ကထောင်ထားတဲ့မိုင်းလို့ပြောပါတယ်။
အဲဒီအောင်တော်ဘဝနေမှာတည်ရင်တဲ့သူမိုင်းထိကြတယ်မိုင်းထိတဲ့နေရာလည်းတကယ်ကြောက်ရောက်ဖြစ်ပြီးတော့အဲဒီမိုင်းကပဲရောက်တော့ရောက်တော့ပြီးကြတာ၆ရောက်လောက်တန်းရာတော်တော်ပြင်းထန်တဲ့မိုင်းဖြစ်နေတယ်ဒီနေရာတော့သူကတော့ဒီရေးစခန်းကြီးကိုရေးကြည့်နေတယ်သူပြစ်တယ်ပြစ်ပြီးရင်တော့သူပြန်ပြေးတဲ့အခါမှာသူပုတ်သွားတဲ့နန်းမှာတော့အဲလိုမိုင်းထောင်သွားတယ်ဒီကိစ္စမှာလည်းမိုင်းကိုတကယ်လို့သူထောင်သွားတဲ့မိုင်းကိုနိမိအားလုံးတိုက်နေတာလို့ပဲအဲလိုကြည့်ရတယ်ဗျ
အေးခိုင်လက်နက်ကန်ဖွဲ့ပြောခွေရခိုင်ဒုက္ခကတော့မိုင်းကွဲတဲ့နေရာဟာမြန်မာစစ်တပ်ကစခန်းချထားတဲ့နေရာဖြစ်ပြီးစစ်တပ်ကထောင်ထားတဲ့မိုင်းလို့ပြောပါရတယ်
။ဒီယာသားတွေကြီးကပြရတာကတော့အဲ့ဒီနေရာမှာဒီမြန်မာစစ်တပ်ကစခန်းချခဲ့တယ်လို့ပြရတယ်။ဆိုတော့အဲ့မှာမြန်မာစစ်တပ်ထောင်ထားခဲ့တဲ့ဒီမိုင်းပေါက်တွေလို့ပြော
ချီခိုင်ပြည်နယ်တွင်းတရက်ပိုင်းမှာတိုက်ပွဲဖြစ်ပွားမှုမိုင်းပောက်ကွယ်မှုဖြစ်စဉ်တွေဆက်သရှိလာတာပါ။ဒီကနေ့မွန်းလွဲပိုင်းမှာမင်းပြားမြို့နယ်ဖားပြော်ကျေးရွာဘက်မှာမြန်မာစစ်ရင်တန်းတစ်ခုကိုအေရခိုင်လက်နက်ကန်ဖွဲ့ကပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဒေသခံတို့ကပြောပါရတယ်
။အခုတိုက်ပွဲဖြစ်တာနှစ်ဖက်တိုက်ပွဲမင်းပြားမြို့နယ်ဖြင်းဖားပြော်ရွာအဲဒါတိုက်ပွဲအခုစစ်တပ်နဲ့ရဲစစ်တော်ပြီးတော့လျှံနေစင်းကပြင်းနေတာပဲအခုကြားရလျှံနေစင်းကပြင်းဒီကံကတော့တက်ကကားနှစ်စီးကြတယ်လို့ပြောတယ်။ကားကိုမိုင်းခွေးရမိုင်းခွေးပြီးတော့ကားနှစ်စီးကြတယ်လို့ပြောလာရအောင်မရောပြင်ဆက်စီးကြတယ်
။ဒီကနေ့မင်းပြားမြို့နယ်တွင်တိုက်ပွဲဖြစ်ပွားကြောင်းအတည်ပြုပေမဲ့ဖြစ်စဉ်အသေးစိတ်ကိုမသိရှိသေးဘူးလို့အေးအေးပြောခွေးရခိုင်ဒုက္ခကဆိုပါတယ်။တမတော်သတင်းမှပြန်ကြားရေးဖွဲ့တွင်မူဘုံမှုချုပ်စုံမင်းထွန်းကတော
့မင်းပြားကြမ္မောင်းကတော့နာလိပါဝင်တင်မှာတလူသက်သာရင်းနာကို mindset အသက်ခံတာရှိပါတယ်ဗျ။အဲ့ဒီစဉ်တော့ဖြစ်ပါတယ်အသေးစိတ်ကတော့လည်းမလို့ရပါဘူး။
ဒါအပြင်မနေ့ကရတိတောင်မြို့နယ်ထဲအေအေဖွဲ့နဲ့တပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားမှုရှိခဲ့ပြီးနှစ်ဖက်ထိခိုက်မှုတွေရှိခဲ့တယ်လို့အေအေပြောခွင့်ရခိုင်ဒုက္ခကပြောပါတယ
်။မနေ့ကနနေ့၈နာရီရှည်မနေ့လောက်မှာပဲတိတောင်မြို့နယ်အောင်ဆိတ်ရရဲ့မြောက်ဘက်ပဲဒီ၁ကီလိုမီတာလောက်အကွာမှာအဲ့မှာတကင်တိုက်ရိုက်ဖြစ်ခဲ့တာရှိတယ်။နောက်ပြီးတော့ဒီမေလ၈နှစ်နာရီမရှိလေးမနေ့မှာတိတောင်မြို့နယ်ချက်ပြင်းကြရဲ့အနောက်ဘက်ကဒီကာလာမပေါ်မှာတကယ်အဲ့ဒီမှာတိုက်ပွဲဖြစ်ခဲ့တာရှိတယ်။ဒီနေ့ကဒီဖြစ်ခဲ့တဲ့တိုက်ပွဲပြင်းတဲ့ရန်သူဘက်ကနေပြီးတော့၅ဦးကြာဆုံးပြီးတော့ဟို၆ဦးအထက်တန်းရတာရှိတယ်။ကျွန်တော်တို့ဘက်ကလည်းပဲဒီအာရခစစ်တီတွေတူကြာဆုံးတာရှိတယ
်။မနေ့ကရတိတောင်မြို့နယ်အောင်ဆက်ရွာဘက်မှာထိသွေးမှုမရှိခဲ့ပေမဲ့ချုပ်ပြင်းဘက်မှာတိုက်ပွဲဖြစ်ပွားကြောင်းတမတော်သတင်းမှပြန်ကြားရေးဖွဲ့တွင်မူဘုံမှုချုပ်စုံမင်းထွန်းကပြောပါရတယ်
။ချုပ်ပြင်းဘက်မှာတော့ကျွန်တော်တို့ဒါတော့ရဲနဲ့ဖြစ်တဲ့ဖြစ်ခင်ရှိပါလေ။ဒါကြောင့်ရဲကစပြင်းစကားလုံလုံကြီးဆောင်ရွက်နေတဲ့အခွဲကိုအမှုမိုင်းပုံးလုံးတာဖောက်ခွဲတိုက်ခတ်ကြတာရှိပါပဲဗျ။ဒါရရှိမှုတော့မရှိပါဘူး။
ရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကန်အဖွဲ့တို့တိုက်ပွဲပြင်းထန်လာတာတစ်နှစ်ကျော်လာပြီဖြစ်ပါတယ်။တိုက်ပွဲစဉ်တွေအရသာ130ကျော်တေဆုံးခဲ့တယ်လို့230ကျော်ထိခိုက်ဒဏ်ရာရရှိခဲ့ပြီးလူဦးရေ3000ကျော်စစ်ပေးသိမ်းရှောင်နေရတယ်လို့ရခိုင်လူမှုအဖွဲ့အစည်းတွေကစည်းရင်းပြုစုထားပါတယ်။ဒီလကုံမှာမြောက်ပိုင်းမဟာမိတ်ဖွဲ့တွေနဲ့မြန်မာစိုးရငင်းချမ်းရေးကော်မရှင်ဖွဲ့တို့ငင်းချမ်းရေးအတွက်တွေ့ဆုံဆွေးနွေးသွားဖို့စီစဉ်နေစေတရင်တွေပေါ်ထွက်နေပေမဲ့တစ်ဖက်နဲ့တစ်ဖက်ပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားနေစေဖြစ်ပါတယ်ခင်ဗျာ။